မြန်မာနိုင်ငံမှာဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းခဲ့တာနှစ်နှစ်ကြာလာတဲ့အချိန်မြန်မာပြည်တွင်းအချက်အလက်တွေဟာစဉ်းစားကြည့်လို့မရနိုင်တော့အောင်စိုးဝါဆုတ်ယုတ်လာခဲ့တယ်လို့ UNOCHR လူခွင့်ရေးဆရာကုလသမဂ္ဂမဟာမင်းကြီး Volker Turk ကဒီကနေ့ပြောဆိုလိုက်ပါတယ်2022ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းကစလို့နိုင်ငံရေးစီးပွားရေးလူမှုရေးယဉ်ကျေးမှုစတဲ့နယ်ပယ်စုံမှာလူခွင့်ရေးအခြေအနေတွေတိတိတသားစိုးဝါလာခဲ့တယ်လို့ကုလသမဂ္ဂမဟာမင်းကြီး Volker Turk ကဒီကနေ့ကြေညာချက်ထုတ်ပြန်သတိပေးတာပါအကြံဖတ်မှုတွေဖြစ်လာရင်အရက်သားကိုတွေကိုကာကွယ်ပေးရမယ်တာဝန်ရှိတဲ့စစ်တပ်ဟာနိုင်ငံတကာဥပဒေတွေကိုဇက်တိုက်ချိုးဖောက်နေတယ်လို့ပြောပါရယ်အရက်သားစစ်သားမခွဲခြားပဲအရက်သားတွေကိုပါပြစ်မှတ်ထားပြီးရွာလုံးကျွတ်မိရှူတာနှိပ်စက်ညှဉ်းပန်းတာတရားလက်လွတ်တပ်ဖြတ်တာကုန်းချောင်းလေးချောင်းတွေကနေတိုက်ခိုက်တာတွေကိုလုပ်နေတယ်လို့လူခွေမဟာမင်းကြီးကပြောပါရယ်ခိုင်မာတဲ့သတင်းရင်းမြစ်တွေအရစစ်တပ်နဲ့သူတို့အပေါင်းပါရဲ့လက်ချက်နဲ့တိုက်ဆုံရသူပေါင်း2890ထက်မနည်းရှိနေပြီးတကယ်စစ်တပ်လက်ချက်နဲ့တိုက်ဆုံရတဲ့အရက်သားတွေဟာအခုထက်တောင်ပိုနိုင်တယ်လို့လည်းပြောပါရယ်ပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူပေါင်းဟာလည်း1.2 million ကျော်ရှိနေပြီးနိုင်ငံတကာမိဖြစ်ကျော်ထွက်ပြေးရတဲ့ဒုက္ခသည်9000ကျော်ရှိတယ်လို့လည်းပြောပါရယ်ဒီလိုစစ်တပ်အုပ်ချုပ်နေတာနှစ်နှစ်ရှိလာပြီဖြစ်တဲ့စစ်ကောင်စီဟာသူ့ရဲ့ပြည်သူတွေအပေါ်မှာအကြမ်းဖက်နှိပ်စက်နေစေဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနလူမှုဆက်ဆံရေးဌာနရဲ့ Share America Internet စာမျက်နှာကလည်းဖော်ပြပါဗျ။မြန်မာပြည်သူတွေသူတို့အနာဂတ်ကိုသူတို့ပုံဖော်နိုင်အောင်အမေရိကန်ပြည်ထောင်စုအနေနဲ့ဟိုးရင်ကလေးကထောက်ခံအားပေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီး Blinken ရဲ့မြန်မာနိုင်ငံလွတ်လပ်ရေးနေ့ကပေးပို့တဲ့တံဝန်လွှာပါရေးသားချက်ကိုလည်းရန်ကုန်အမေရိကန်တန်ရုံ Twitter စာမျက်နှာမှာဒီကနေ့ပြန်လည်ဖော်ပြထားပါရဲ့ရှင်။